မြန်မာနိုင်ငံမြောက်ပိုင်းကငွေလိမ်ခိုင်းတွေရှင်းသွားပြီလို့တရုတ်ကပြောလိုက်ပါတယ်။တရုတ်နိုင်ငံနဲ့နယ်စပ်ဖြစ်တဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကကြားဖြန့်အွန်လိုင်းငွေလိမ်ခိုင်းစင်တာအလုံးကိုအရှေ့တောင်အာရှနိုင်ငံတွေနဲ့ပူးပေါင်းပြီးအမြင့်ဖြတ်နှိမ်နင်းနိုင်လိုက်ပြီလို့တရုတ်နိုင်ငံကြီးဝန်ကြီးကပြောပါတယ်။ဘေကျင်းမြို့မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီကအခုလိုပြောလိုက်တာဖြစ်ပါတယ်။
临近边界的缅甸北部地区的电诈园区已经全部清除了。
တရုတ်နယ်စပ်ကမြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့ online ငွေလိမ်ခိုင်းအလုံးကိုအပြစ်သတ်ရှင်းလိုက်ပါပြီ။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ငွေလိမ်ခိုင်းတွေကိုလည်းတရုတ်ထိုင်းမြန်မာနဲ့လာအိုနိုင်ငံတို့ပူးပေါင်းပြီးနှိမ်နင်းနေပါတယ်။ပြည်သူတွေထိခိုက်အောင်မကောင်းမှုလုပ်တဲ့သူတွေကိုရှင်းလင်းဖို့online လိမ်လည်မှုတွေရဲ့အရင်းအမြစ်ကိုဖယ်ရှားရှင်းလင်းနိုင်ဖို့ကကျွန်တော်တို့ရဲ့အထူးဆောင်ရွက်ချက်ဖြစ်ပါတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီကပြောသွားတာပါကိုကန့်ဒေသကကြားဖြတ်လုပ်ငန်းကိုနှိမ်နင်းဖို့ကိုကန့်ခေါင်းဆောင်မိသားဝိစုဝင်တွေကိုတရုတ်နိုင်ငံကဖမ်းဆီးတရားစွဲဆိုမှုတွေလုပ်နေပါတယ်ဩဇာညောင်းတဲ့မြည်မိသားစုဝင်တွေကိုမကြားခင်ကပဲအမှုစစ်ဆေးပြီးအပြစ်ရှိကြောင်းတရုတ်တရားရုံးကနေဆုံးဖြတ်ထားပါတယ်တရုတ်နိုင်ငံသားတောင်ကနာအပါအဝင်နိုင်ငံဆောင်ကနိုင်ငံသားသိန်းနဲ့ချီမြန်မာနိုင်ငံထဲမှာရှိတဲ့ online ငွေလိမ်စင်တာတွေမှာအလုပ်လုပ်ဖို့အတင်းအကျပ်ခေါ်ယူခိုင်းစေခဲ့ပါတယ်ခင်ဗျာ